နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အဂတိလိုက်စားမှုတွေကိုဒီကနေ့တားနာစစ်ဆေးတာမှာတော့စစ်ကောင်စီဘက်ကတရက်လိုပြတက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုရှေ့နေတွေကပြန်လည်မေးခွန်းမေးခဲ့ကြပါတယ်။ထွက်ဆိုချက်တွေအရအဂတိလိုက်စားမှုနဲ့ဆွတ်ဆွဲချက်တွေမှာတက်ပြီးခိုင်ခိုင်လုံလုံတင်ပြနိုင်တာမရှိပဲတရားစွဲဆိုတယ်ဆိုတာပေါ်လွင်နေတယ်လို့ရှေ့နေတွေကပြောပါတယ်။ဒီကနေ့အမှုကြားနာပွဲအခြေအနေသိထားရသမျှရန်ကုန်ကလာတဲ့တရင်မက်ခင်ချီတွေပြောပြပေးပါရှင်
။အာဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှု၅မှုတွေကအမှု၄မှုကိုနေပြည်တော်တည်ထောင်တရားရုံးမှာဒီနေ့ဒုတိယအကြိမ်ကြားနာပါတယ်။ပထမတစ်ကြိမ်တုန်းကစစ်ကောင်စီဘက်ကနေတရားလိုပြတက်တဲ့အခြေထွက်ဆိုခဲ့တဲ့ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုဒီနေ့မှဒေါက်ဆန်းစုကြည်ရဲ့ရှေ့နေကပြန်လည်မေးခွန်းတွေနေမြန်ခဲ့ပါတယ်။ကိုဖြိုးမင်းသိန်းအပြင်အာဂရိကိုင်စားမှုစုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးရေးမှုကိုလည်းမေးခွန်းတွေနေခဲ့တယ်လို့တောင်ဆန်းစုကြည်ရဲ့ရှင်းနေဦးကြည်ဝင်းကတရွေကိုပြောပါတယ်
။ဒီကဖြိုးမင်းသိန်းကနေပြီးတော့ဒီအဖို့ပေါ့နော်တောင်ဆန်းစုကြည်ကိုရွှေ9ပိတ်ပါနဲ့ဒေါ်လာရကြီးပြန်လာမေးခွန်းဖြိုးမင်းသိန်းကိုလည်းနေရတယ်။အဦးရဲ့ချက်ကိုလည်းပဲပြည့်တဲ့စစ်ဆေးစုံစမ်းစစ်ဆေးအရာရှိပေါ့နော်အဲ့ဒါဆိုလေဒီပြန်လာမေးခွန်းတွေအကုန်လုံးပြီးလိုက်ဒီဦးရဲ့ချက်ကတော့တယောက်ဆဲပဲဒီရေးမှုတော့သူကြားကကင်တာအကုန်လုံးသူကတော့အခုရှိပြီးသွားတော့ဘောင်းတပတ်မှာသူ့ကိုဆက်ပြီးတော့ပြန်လာပြေကုန်။အခုအမှုတွေမှာဆက်။ဆိုမတင်ကတော့ပြန်လာပြေကုန်ပြီးသွားတယ်။ကျန်တာတွေမပြေရဘူးပြန်လာပြေကုန်။ပြီးပြီးတော့လူချင်းကတော့ဆနာရည်ကြီးချင်းတယ်
။ဒီနေ့တရားခွင်မှာမေးမြန်းမှုတွေအရာအာဂရိလိုက်စားမှုနဲ့ဆွဆွဲချက်တွေမှာတက်တည်ခိုင်ခိုင်လုံလုံတင်ပြတာမရှိတဲ့နဲ့တရားစွဲတယ်ဆိုတာပေါ်လွင်နေတယ်လို့ရှေ့နေကြီးဦးကြည်ဝင်းကပြည်ရီကိုပြောပါတယ
်။ဒီအခုလိုအာဂရိလိုက်စားမှုမှာလည်းဒီတိုင်းပဲ။သူ့သူတက်တည်လိုက်ပြနေတာလည်းမလိုဘူး။သူအခုတကယ်လို့သူရဲ့ဆက်ချက်မှာကိုကကိုဒီချိုးပိသိပေးပါတယ်ဆိုတော့ရှီဒီဒေါ်လာကြီးကတက်တည်ကံသိသိရပြီချင်မှာမရှိရတက်တည်ကံမသိနိုင်ဘူးအဲပေးရတဲ့အကြောင်းကတော့ဘာသိစတဲ့ပေးရဘာသိစမှလို့ရှိရလဲပုံကိုရောပြောပြီးတော့သူကပြောတာအဲတက်တည်ရကုန်တိုင်းမှာရှိရစီစီမံပေးရင်းကြီးပါလေစီမံပေးနဲ့ဘာမဆိုင်ငါသူပေးတဲ့ရက်တော့သူသိချာမသိဘူးလေတကယ်ဖြစ်ရမှားမှပြီပါဘောအမှန်တရားပေါ်မှာအခြေခံမှပြီပါဘောအမှန်တရားမဟုတ်ဒီဘယ်လိုရှိလဲဆိုပြနေရဒီအမှန်တရားတစ်ခုရှိမှဒီအမှန်တရားပေါ်မှာမှဒီတကယ်ဖြစ်ရတာပေါ်ပါလေဆက်စီစီဝင်တဲ့ cost မရှိဘူးလေဆက်စီ cost အကျိုးတော့အကြောင်းရှိတာလေ
အော်တိုဘာလ3ရက်နေ့ကဦးဖြိုးမင်းသိန်းဆက်ဆိုခဲ့တာနဲ့ပတ်သက်လို့ဒေါက်ဆာစုကြည်ကိုရံကတူတာဝင်ယူစဉ်ဝင်ကြီးချုပ်တွေတိတံတွေ့ဆုံတာမျိုးမရှိတယ်လို့တိုင်းတစ်ခုရဲ့စီမံကိန်းကိစ္စတစ်ခုရဲ့ကိုဥတီကြံတွေ့ခဲ့တာမရှိခဲ့ဘူးလို့သူ့ရဲ့ရှင်းလင်းကိုရှင်းပြပြီးဒီအချက်တွေပေါ်အောင်ပြန်လည်မေးခွန်းပေးဖို့ရှင်းလင်းတွေကိုညွှန်ကြားထားပါလိမ့်။ဒါကြောင့်ဥဖြိုးမင်းသိန်းရဲ့တက်တည်ထွက်ဆိုချက်တွေကမှားယွင်းနေတယ်ဆိုတော့ပေါ်လွင်အောင်မေးခွန်းထုတ်နိုင်ခဲ့တယ်လို့ရှင်းလင်းကြီးဦးကြည်ဝင်းကပြောပါတယ်။အခုစစ်ဆေးကြားနာနေတဲ့အာဂရိလိုက်စားမှုအမှုလေးမှုမှာဒေါက်ဆန်းစုကြည်တဦးတည်းကိုတိတံဆွဲဆိုထားတာက2မှု၊နေပြည်တော်မြို့တော်ဝန်ဒေါက်တာမျိုးအောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတွဲတမှုနေပြည်တော်စီရင်တရားရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမျိုးအောင်တို့နဲ့ပူးတွဲတမှုဆွဲဆိုထားတာဖြစ်ပါလေ။ဦးဖြိုးမင်းသိန်းထံကလည်းတစိုးလက်ဆောင်အဖြစ်အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကို3ချိန်ခွဲယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့သူတို့ဦးရဲကိုဆွဲဆိုထားတာအပြင်ဒေါက်ကင်တီဖောင်ဒေးရှင်းနဲ့ပတ်သက်ပြီးညီနေရယူတာမှာယာရုရှိန်ဝါကိုတုံးပြီးထောက်ကျင့်တဲ့တံပိုးထက်များစွာညွန်နေပြီးတော့ရယူခဲ့လို့စုစုပေါင်းမြန်မာကျောင်းဝေဘီလီယံ20ကျော်နိုင်ငံတော်ကနင့်နာစီခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့တရားဆွဲထားတာဖြစ်ပါတယ်။ဒီကနေ့မှာအဲ့ဒီလေးမှုတွေကတဦးရဲ့အမှုနဲ့ပူးရဲ့အမှုတမှုကိုပဲကြားနာစစ်ဆေးခဲ့တာဖြစ်ပါတယ်။ဒေါ်စန်းစစ်တီကိုရန်ကုန်မှာလည်းအာဂိလန်စားမှုတိုက်ချိန်ရေးဥပဒေပုံမှန်55နဲ့တရားဆွဲထားတာရှိပါတယ်။အဲ့ဒီအမှုကိုပြီးခဲ့တဲ့ရက်ပိုင်းကလည်းနေပြည်တော်ကိုပြောင်းရွှေ့စစ်ဖို့တရားရုံးကဆုံးဖြတ်ချက်ချထားတာကြောင့်စတင်စစ်ဆေးမဲ့ရဲ့တတော်လဲဆိုတာလောင်းတဲ့သတင်းပတ်တွေမှာသိရနိုင်တယ်လို့ရှင်းလင်းတွေကပြောပါတယ်။ဒေါက်ဆာစစ်ကြည်ကအမှုဆက်တက်မှုအတွက်အပတ်စဉ်တနင်္လာအင်္ဂါကြာပါပြီနဲ့တောက်ကြနေတဲ့နေရာမှာစောင်းနာစစ်ဆေးမှုတွေခံရတာဖြစ်ပြီးဒီအမှုလေးမှုအပါအဝင်ဆိုရင်ရဲတပ်ဗတ်တပ်လုံးကြီးကစစ်ဆေးခံရတာဖြစ်တာမို့ဒီပေါ်မှာတပ်ဖက်စားတခါစစ်ပေးဖို့ဒေါက်ဆာစစ်ကြည်ကတင်ပြထားတာရှိပါတယ်။ဒီကနေ့ကြားလာတဲ့အာဟုလိုက်စားမှုတိုက်ခိုက်ရေးဥပဒေပုံမှန်55ဆိုတာကျာလူခဏာကိုအလွဲတုံးစားလုပ်ပြီးငွေကြေးလက်ဆောင်တွေကိုကျိုးအတွက်ရယူခဲ့သူတွေကိုတရားစွဲဆိုတဲ့ဥပဒေပုံမှန်တစ်ခုဖြစ်ပြီးတော့အနည်းဆုံးထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့ဥပဒေပုံမှန်ဖြစ်ပါလေရှင်။